ရောက်ဆုံးနေတဲ့မလေးရှားလေယာဉ်ပေါ်မှာလိုက်ပါသွားတဲ့ခီးတဲ့နှစ်ဦးဟာအခိုးခံရတဲ့နိုင်ငံကူးလက်မှတ်ကင်ဆောင်ထားသူတွေဖြစ်နေတယ်လို့တာဝန်ခံအရာရှိတွေကပြောပါတယ်။လေယာဉ်ပေါ်မှာခီးတဲ့239ဦးလိုက်ပါသွားတာဖြစ်ပြီးလေယာဉ်ခီးစင်နဲ့လိုက်ပါဖို့စီရင်ပေးထားတဲ့အီတလီနိုင်ငံသားတဦးနဲ့ဩစတြီးယားနိုင်ငံသားတဦးတို့ဟာမလေးရှားနိုင်ငံကွာလာလမ်ပူးကနေတရုတ်နိုင်ငံဘေကျင်းပြန်တမ်းမဲ့လေယာဉ်ပေါ်မှာပါမသွားခဲ့ပါဘူး။သူတို့နှစ်ဦးစလုံးရဲ့နိုင်ငံကူးလက်မှတ်တွေဟာပြီးခဲ့တဲ့နှစ်နှစ်ကလေးကထိုင်းနိုင်ငံမှာအခိုးခံခဲ့ရတာဖြစ်ပါတယ်။သူတို့ရဲ့စာရွက်စာတမ်းတွေကိုခိုးယူပြီးလေယာဉ်ပေါ်လိုက်ပါသွားသူနှစ်ဦးကတော့ဘယ်သူတွေဆိုတာကူတီမသိရသေးပါဘူး။လင်းမြန်မတော်တဆတစ်ခုခုဖြစ်ပြီးပျောက်ဆုံးနေတယ်လို့သတ်မှတ်ပြီးဆက်လက်ရှာဖွေနေပါတယ်လို့အမေရိကန်အရာရှိတွေကပြောပေမဲ့မလေးရှားအာဏာပိုင်တွေကတော့ဘာမှထုတ်မပြောသေးပါဘူး။ဗီယက်နမ်ကယ်ဆယ်ရေးအဖွဲ့လင်းမှုတွေကတော့နိုင်ငံအရှိတောင်ဘက်ကန်ယူရန်ဒေသမှာစီရီယိုဖိတ်ပြန့်နှံ့နေတဲ့အကွက်ကြီးနှစ်ကွက်ကိုတွေ့ရပေမဲ့အပြည့်အစည်အဆန်းတစ်စုံကြာတော့မတွေ့ရသေးဘူးလို့ဆိုပါတယ်။ဒီပျောက်ဆုံးလင်းကိုတရုတ်ဖိလစ်ပိုင်နဲ့အမေရိကန်ပြည်ထောင်စုတို့ကလေချောင်းကရောရေချောင်းကပါဝိုင်းပြီးရှာဖွေပေးနေကြတာပါ။မလေးရှားလေကြောင်းခီးစင်အမှတ် MH370 ဟာကွာလာလမ်ပူးကနေဘေကျင်းသွားဖို့အတွက်စတင်ပြန်တန်းအပြီးနာရီပိုင်းလောက်မှာပဲရေဒါဆက်ကွင်းပေါ်ကနေပျောက်ကွယ်သွားတာပါ။လိုက်ပါသွားတဲ့ခီးတဲ့အများစုကတရုတ်နိုင်ငံသားတွေဖြစ်ပါတယ်။ဒီလင်းမပျောက်ကွယ်ခင်အထိအကူအညီတောင်းလာမျိုးအဆက်အသွယ်မရခဲ့ပါဘူးလို့လင်းလမ်းကြောင်းထိမ့်သိမ်းရေးအရာရှိတွေကပြောပါတယ်။